ပါကစ္စတန်နယ်စပ်လုံခြုံရေးအရာရှိနှုတ်ဦးကိုအိန္ဒိယကချုံခိုတိုက်ခိုက်ပြီးတပ်ဖြတ်ပစ်တယ်လို့ပါကစ္စတန်ဘက်ကဆွဆွဲလိုက်ပါတယ်။အသက်ခံရသူနှုတ်ဦးဟာအိန္ဒိယနယ်စပ်လုံခြုံရေးအရာရှိတွေဖိတ်ကြားခြင်းနဲ့ကက်ရှမီးယားမှာပုံမှန်ဆွေးနွေးပွဲတက်ဖို့တောင်းရောက်သူတွေဖြစ်ကြောင်းလည်းပြောပါတယ်။တိုက်ခိုက်မှုဟာပါကစ္စတန်အရှေ့ပိုင်းလာဟိုးမြို့နယ်မှာဗိုလ်ဖူးနေညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးပါကစ္စတန်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ကြောင်းအကြီးအကဲအိန္ဒိယတန်တမန်ကိုဆင့်ခေါ်ပြောကြားခဲ့တယ်လို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တေဆုံသွားသူနှုတ်ကအလံဖြူကိုကင်ပြီးတောင်းရောက်နေတဲ့ခြုံခိုတိုက်တာခံရတာမို့ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပြီးဒီပစ်ခတ်မှုကိုစုံစမ်းစစ်ဆေးပေးဖို့နဲ့တာဝန်ရှိသူတွေကိုအရေးယူပေးဖို့ပါတောင်းဆိုလိုက်ပါတယ်။အိန္ဒိယအစိုးရဘက်ကတော့ဒီခင်းဖြစ်ပွားမှုကိုပါကစ္စတန်ဘက်ကလည်းမရှုမြင်ပါဘူး။ပါကစ္စတန်တပ်တွေရဲ့ပစ်ခတ်မှုဟာကက်ရှမီးယားမှာရှိတဲ့သဘုံတွေကိုအိန္ဒိယနယ်ခြားဆောင်စခန်းဒဏ္ဍာရှင်ကျော်လောက်ကိုပြစ်မှတ်ထားပြီးတိုက်ခိုက်ဖို့အတွက်မီးစိမ်းပြတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။ပါကစ္စတန်ဘက်ကတော့ဒီဆွဆွဲမှုကိုညှင်းဆိုပါတယ်။ပစ်ခတ်မှုဟာချက်တပရင်းနဲ့မနက်ခင်းထိဆက်လက်ဖြစ်ပွားခဲ့ပြီးနောက်ထပ်စစ်သားတူလည်းဒဏ်ရာရခဲ့တာပါ။ကက်ရှမီးယားဒေသကိုအိန္ဒိယကရောပါကစ္စတန်ကပါပိုင်ဆိုင်ကြောင်းကြေညာနေတာဖြစ်ပြီး1948ခုနှစ်ဗြိတိရှ်လက်အောက်ကလွတ်လပ်ရခဲ့ခြင်းကစပြီးအဲ့ဒီဒေသကိုပိုင်ဆိုင်နိုင်မှုအတွက်စစ်ပွဲဆင်နွှဲနေတာနှစ်ကြိမ်ရှိပြီဖြစ်ပါတယ်။